ကမ္ဘာပေါ်မှာမြေရှားတတုထုတ်လုပ်မှုမှာထိတ်တန်းနိုင်ငံဖြစ်တဲ့တရုတ်ပြည်ကရေရှားတတုတန့်စင်တဲ့ဤပညာကိုနိုင်ငံရခြားမတင်ပို့ဖို့ကြာသာပတိနေ့ကတားမြစ်လိုက်ပါတယ်။မိုဘိုင်းဖုန်းကွန်ပျူတာစေပညာသုံးပစ္စည်းနဲ့လျှက်စစ်ကားတွေမှာမရှိမဖြစ်လိုအပ်နေတဲ့ရေရှားတတုနဲ့ပတ်သက်လို့ဒီဈေးကွက်ကိုလေဝကြီးအုပ်ထားလို့တဲ့တရုတ်ကဒီနေ့လှုပ်လာတဲ့နောက်ဆုံးခြေလှမ်းပဲဖြစ်ပါတယ်။အနောက်နိုင်ငံတွေကနေမြေရှားတပ်တုတန့်စင်ရေးကိုပိုင်နီးလန်းတွေစလုပ်ဖို့ကြိုးပမ်းလာခြင်းမှာတရုတ်ပြည်ရဲ့ဒီလိုပြိပင်တားမြစ်ချက်ကဈေးကွက်အပေါ်မှာအကျိုးသက်ရောက်မှုတွေကြီးမားစွာရှိလာမှာပါ Horizon Advisory သုတေသနအဖွဲ့ပူးတွဲတည်ထောင်သူ Nathan Picker စစ်ကတော့တရုတ်ရဲ့ခြေလှမ်းတွေကြောင့်မြေရှားတပ်တုနဲ့ပတ်သက်တဲ့ထုတ်လုပ်တင်ပို့ရောင်းချမှုဖြစ်စဉ်မှာတရုတ်ကပဲမိခိုးနေလို့မဖြစ်တော့ဘူးဆိုတာကိုကြီးမားတဲ့စစ်စော်ရက်တရက်ဖြစ်စေခဲ့တယ်လို့ဆိုပါတယ်တရုတ်နိုင်ငံဟာမြေရှားတပ်တုထုတ်လုပ်တဲ့ဤပညာတင်ပို့မှုကိုတားမြစ်ရုံသာမကဘဲအခြားရောစပ်တပ်တုကနေမြေရှားတပ်တုခွဲထုတ်မဲ့ဤပညာတင်ပို့မှုကိုပါတားမြစ်လိုက်တာပါအခုလိုတားမြစ်ရတာဟာနိုင်ငံတော်လုံခြုံရေးနဲ့ပြည်သူအကျိုးစီးပွားအတွက်လုပ်ရတာဖြစ်တယ်လို့တရုတ်အစိုးရကပြောပါတယ်ကမ္ဘာဈေးကွက်ထဲတန့်စင်ပြီးသားမြေရှားတပ်တုရဲ့90%ခန့်တော့ဟာတရုတ်နိုင်ငံကထုတ်လုပ်မှုဖြစ်ပါတယ်ခင်ဗျာ